တရရှိမြတ်ခင်ဗျာသတင်းများကြီးညာစင်မှာကြားခဲ့တဲ့အတိုင်းပဲသမရဘုရားသူ့ရဲ့အဆိုကျူရနိုင်ငံမှာရှေ့သို့ချီရေးနီလသစ်ရှာဖွေဖို့ရည်စူးတဲ့အစည်းအဝေးပွဲတွေလုပ်ခဲ့တာကိုအခုအဆုံးသတ်နေပါပြီသူ့ရဲ့မဟာဗျူဟာကိုရှေ့နှစ်ဆန်းမှာကြီးညာပွဲရှိတယ်လို့ VOA အင်ဂျီရောသတင်းတော် Scott Stans ကအခုလိုသတင်းပေးပို့ထားပါတယ်သမရဘုရားသူ့ရဲ့အမျိုးသားလုံခြုံရေးကောင်စီအဖွဲ့နဲ့ရှေ့သို့ချီရေးနီလသစ်မဆုံးဖြတ်ခင်ကာကွယ်ရေးဌာနကကြည်ရတာဝန်ကများနဲ့ဆွေးနွေးပါလေ။သမရဘုရား
က I will be delivering my plans after a long deliberation, after steady deliberation. I'm not going to be rushed into making a difficult decision.
And that's တော့ရစီမံချက်တွေကိုအကြာကြီးစဉ်းစားမယ်၊လေ့လာစဉ်းစားမယ်၊ခက်ခဲတဲ့ဆုံးဖြတ်ချက်။ကျွန်တော်တို့တပ်တွေကိုပြောဆိုဖို့လိုအပ်တဲ့ဆုံးဖြတ်ချက်ကိုအပြည့်အလွှားမလုပ်ဘူး။အောင်မြင်ဖို့လိုအပ်တဲ့ကြိယာပေးမယ်။အောင်မြင်ရေးကိုအထောက်အကူပြုမဲ့မဟာဗျူဟာပေးမယ်လို့ပြောသွားတာပါ။ဣရဆိုရသူ့ဘာသာသူထိန်းထားနိုင်ရေးသူ့ဘာသာသူကာကွယ်နိုင်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးကျေပြန့်တဲ့စစ်ပွဲမှာမဟာမိတ်ဖြစ်လာရေးအတွက်ကူညီတာဟာအမေရိကန်ရဲ့အကျိုးစီးပွားပဲလို့လည်းသမရဘုရားကပြောဆိုပါတယ
် We're not going to give up. The stakes are too high and the consequences too grave to turn Iraq over to extremists who want to do the American people and the Iraqi
ကျွန်တော်တို့လက်လျှောက်မှာမဟုတ်ဘူးမတိမ်မဆောင်းအောင်စွန့်ရမှာပဲမဟုတ်ရင်တော့အမေရိကန်လူထုနဲ့အီရတ်လူထုကိုဒုက္ခပေးကျင်နေတဲ့အစွန်းထွက်သမားများလက်ကိုအီရတ်နိုင်ငံကျဆင်းသွားနိုင်တယ်လို့ပြောသွားတာပါ။ပင်နဂွန်ကာကွယ်ရေးဌာနမှသမရဘုရားတွဲဖက်ဦးစီးချုပ်များအဖွဲ့နဲ့ဦးစီးချုပ်များဒုတိယနောက်အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးပီတာပေးစ်ကာကွယ်ရေးဝန်ကြီးအဖြစ်ကဆင်းတော့မဲ့ဒေါ်နယ်ရန်စပယ်နဲ့သူ့ရဲ့နေရာဆက်ခံမဲ့ဝန်ကြီးလောင်းရောဘတ်ဂိတ်စ်နဲ့တွေ့ဆုံပါတယ်။ဆွေးနွေးပွဲမှာတိုင်ခင်သမရဘုရားအီရတ်သမရဂျလာတလာဘာနီနဲ့နောက်ကစေသာခေါင်းဆောင်မဆွတ်ဘာဇာနီတို့နဲ့တက်တီဖုန်းဆက်စကားပြောပါသေးတယ်ဒီတစ်ပတ်တည်းမှာပဲသမရဘုရားအီရတ်ဒုသမရတာရစ်အယ်ဟာရှမီအီရတ်မှာရှိတဲ့အမေရိကန်တပ်မှူးများနိုင်ငံခြားရေးဌာနအမျိုးသားလုံခြုံရေးကောင်စီတို့ကတာဝန်ခံများနဲ့လည်းဆွေးနွေးခဲ့ပါတယ်အဲ့ဒါလိုပြန်လဲသုံးသနေတဲ့အတွက်ကြောင့်တော့အီရတ်ကစစ်စင်ရေးကိုဘယ်နည်းနဲ့မှနှောက်နှေးစေမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်တိုနီစနိုးကပြောဆိုပါတယ်။ဝါရှင်တန်ပို့တဲ့ ABC သတင်းဌာနတို့ရဲ့လူမှုသဘောထားစစ်တမ်းများအရအမေရိကန်80ရာခိုင်နှုန်းကအီရတ်နိုင်ငံကအခြေအနေပေါ်သမရဖို့စကိုက်တွဲပုံကိုမထောက်ခံကြတဲ့အပြင်2008ခုနှစ်စမ်းမှာအမေရိကန်တပ်အားလုံးဒီပါပြန်လဲရုပ်သိမ်းကိုထောက်ခံကြကြောင်းဖော်ပြပါတယ်။သရရှိမြတ်ခင်ဗျာ USA Today သတင်းစာရဲ့စစ်တမ်းအရအမေရိကအများစု54ရာခိုင်နှုန်းကသမရဘုရားကိုဖျားမြသမရများရဲ့အောက်ကသို့မဟုတ်ညံပြင်းတဲ့သမရအဖြစ်သမိုင်းဝင်စေလိမ့်မယ်လို့ယုံကြည်တယ်။သူ့အရင်တာဝန်ထမ်းဆောင်သွားတဲ့သမရ၅ယောက်တဲ့နှစ်ဆပို့ပြီးနိုင်တယ်လို့ VOA အင်ဂျီရောသတင်းတော် Scott Stans ကသတင်းပေးပို့ထားကြောင်းပါခင်ဗျာ။